Welcome to the Voice of America in Burmese.
လာမနေ့ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရဲ့2020ခုနှစ်ဩဂုတ်လ23ရက်နေ့တင်းနယ်လာနေမနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 50တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသိန်းကြီးထိုက်ပါ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ခင်းရေဒီယိုစီစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမတ်သိမ်းရေးထိုင်တဲ့အတူပြောပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံကာဘူးနေဆိုင်မှာလူသေဆုံးမှုတွေနဲ့တူထိမနိုင်တဲ့နေရာဖြစ်နေတာအတွက်အမေရိကန်ကိုတာလီဘန်တွေကအပြစ်တင်လိုက်ပါတယ်အာဖဂန်ကနေဂျပန်တွင်လူပေါင်း2000ခွဲကျော်အမေရိကန်ကကယ်ထုတ်ပေးခဲ့တာပါအမေရိကန်တောင်ပိုင်းတန်နစ်ဆီပြည်နယ်ရေကြီးမှုကနေပြီးတော့လူ20ကျော်သေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမတ်သိမ်းရေ
းထောက်ပါပါရှင်စကိုင်းတိုင်းဒပရင်ဘက်မှာတော့စစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်မကြာခင်မှာအပြည့်အစုံတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့မြန်မာ COVID-19 ကပ်ဘေးကိစ္စဆွေးနွေးထားတဲ့အပတ်စဉ်မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းတွေတဲကမြန်မာဆရာသတင်းကောင်းထုတ်တင်ပြခြင်းနဲ့အတူမြန်မာပြည်ကပေးစာသတင်းတွေတဲကသုတသတင်းပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်တဝိုက်ထောင်နဲ့ချီတဲ့ပြည်ပထွက်ခွာဖို့အကြိုးစားသူတွေနဲ့ဗျံပရာဖြစ်နေတာကိုတနင်္လာနေ့ကတာလီဘန်တွေကအမေရိကန်ကိုအပြစ်တင်လိုက်ပါတယ်။ဆယ်နေနေ့ကလည်းကာဘူးလေဆိပ်နာအာဖဂန်9ဦးသေဆုံးခဲ့ရတယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနကလည်းအတည်ပြုပါတယ်။တာလီဘန်ထိတ်တန့်ခေါင်းဆောင်လို့သူ့ကိုယ်သူခံယူထားသူအမီယာခန်မူတာကီကတော့တနင်္ဂနွေလုံးအနေနဲ့ချင်းရင်ဒီနေ့အေဂျင့်နေတာဖြစ်ပြီးတော့ကာဘူးလေဆိပ်မှာပဲဗျံပရာဖြစ်နေတာပါလို့ပြောပါတယ်။ဒါအပြင်သမရကိုရင်တိုင်းရဲ့ညှဉ်းချပြီးလူတွေကယ်ထုတ်ဖို့အတွက်လုပ်နေတဲ့အမေရိကန်ကလေစိတ်ကိုတော့တည်ငြိမ်မှုရှိအောင်မလုပ်နိုင်ဘူးလို့လည်းကြေညာချက်ထုတ်ပြန်ပြီးဝေဖန်ပါတယ်။အာဖဂန်ကနေထွက်ခွာခြင်းသူတွေကာဘူးလေစိတ်ကနေထွက်နိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နဲ့တခြားနိုင်ငံတွေကတပ်တွေကိုဆစ်လွတ်ထားပါတယ်။ပြည်ပထွက်ခွာခြင်းသူတွေလေစိတ်မှာလာရောက်စုဝေးနေချိန်မှာပဲလေစိတ်တင်ကတာလီဘန်တိုက်ခိုက်ရေးသမားတွေကလေထဲကိုတနက်တွေနဲ့ပြစ်ခတ်နေကြတာပါ။တာလီဘန်တွေဟာမမျှော်လင့်တဲ့ကာဘူးမြို့တော်ကိုပြီးခဲ့တဲ့သတင်းပတ်တည်းတင်ပိုက်လိုက်တဲ့အတွက်အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ကသူ့နိုင်ငံသားတွေနဲ့တာလီဘန်ရန်ကြောက်လို့ထွက်ပြေးချင်သူအာဖဂန်တွေကိုခေါ်ထုတ်ဖို့အတွက်ရုတ်ချီလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ်။တာလီဘန်တွေကတော့အာဖဂန်တွေကိုအခုလိုခေါ်ထုတ်တာဟာတရားမဝင်ဘူးလို့ပြောထားပြီးအဲ့ဒီချိန်တည်းကတောင်းနေချီတဲ့အာဖဂန်နိုင်ငံသားတွေဟာရရလေးရင်နဲ့ပြည်ပထွက်ခွာဖို့အတွက်ကာဘူးလေဆိပ်ကိုလာနေကြတာပါ။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေကဲထုတ်လာတဲ့လူအရေအတွက်ဟာတရက်ပြီးတရက်အပြောင်းလဲရှိလာမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တန်ကတနင်္ဂနွေနေ့ရုပ်သံမင်းကွန်းမှာပြောပါရယ်။နေ့တနေ့ချင်းစီရဲ့လုံခြုံရေးနဲ့အသေးစိတ်အခြေအနေတွေပေါ်မှာမူတည်သွားမှာဖြစ်ကြောင်းလည်းသမ္မတကပြောပါရယ်။မြို့တော်ကာဘူးကနေပြီးခဲ့တဲ့24နာရီအတွင်းလူပေါင်း9400ကဲထုတ်ခဲ့ကြောင်းအင်ဂျူရောကတနင်္ဂနွေနေ့အစောပိုင်းမှာပြောဆိုပြီးဒီသတင်းပတ်ကုန်36နာရီအတွင်းလူပေါင်း11000ကဲထုတ်နိုင်ခဲ့ပြီလို့သမရဘိုက်တင်ကပြောပါတယ်။ကာဘူးမြို့တော်ကနေထွက်ခွာဖို့အတွက်လူပေါင်း10000စောင့်ဆိုင်းနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့လူပေါင်း25100ကဲထုတ်ပြီးဖြစ်တယ်လို့လည်းအင်ဂျူရောတာဝန်ရှိသူကပြောဆိုထားတာပါ။
Our first priority in Kabul is getting American citizens out of the country as quickly as possible.
American အားလုံးကိုပြန်ခေါ်မယ်အကြောင်းအာဖဂန်မဟာမိတ်တွေနဲ့တခြားလုံခြုံရေးစိုးရိမ်ရတဲ့အာဖဂန်တွေကိုနိုင်ငံတွင်းကနေကဲထုတ်နိုင်ရေးကိုလည်းဆောင်ရွက်နေကြောင်းသမရဘိုက်တင်ကပြောပါတယ်။ကာဘူးကနေထွက်လာတဲ့လေယာဉ်တွေ American ကိုတိုက်ရိုက်ပြန်တန်းလာမရှိဘူးလို့လည်းပြောပါတယ်။ကာဘူးကနေပြန်တန်းလာတဲ့လေယာဉ်တွေကတခြားနိုင်ငံတွေမှာရှိတဲ့ American စစ်စခန်းတွေကိုဆက်ရောက်မှာဖြစ်ပြီးအဲ့ဒီမှာအမေရိကန်နိုင်ငံသားမဟုတ်သူတွေကိုနောက်ကျောင်းရာဇဝင်နဲ့လုံခြုံရေးစစ်ဆေးမှဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဇူလိုင်လနောက်ပိုင်းကာဘူးကနေကဲထုတ်လာသူပေါင်းက3300လောက်ရှိပြီလို့သမ္မတကပြောပါတယ်။ကာဘူးမြို့ကထွက်လာပြီးတဲ့နောက်လုံခြုံရေးမှာခိုလုံကြတဲ့အမေရိကန်နဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ရေးအမေရိကန်လေကြောင်းလိုင်း6ခုကခီးတဲ့တင်လေယာဉ်18စင်အသုံးပြုမဲ့အစီအစဉ်ကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစောပိုင်းမှာပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးသတင်းတစ်ပတ်ကြာလာချိန်မှာကာဘူးမြို့တော်မှာအလုတ်ကင်ဆုံရှုံသူတွေတိုးလာနေတယ်လို့ဗန်လုပ်ငန်းတွေရဆိုင်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ အနောက်နိုင်ငံတွေကထောက်ခံမှုပေးထားတဲ့အစိုးရပြုတ်ချခဲ့ခြင်းကစပြီးမတည်မငြိမ်ဖြစ်နေချိန်မှာမြို့တော်မှာရှိတဲ့လေးစိတ်မှာလည်းပြည်ပထွက်ဖို့ကြိုးစားစုထောင်နေချေရှိပါတယ်။နိုင်ငံတကာပံ့ပိုးမှုမရှိတော့တဲ့အတွက်နိုင်ငံစီးပွားရေးရိုးရင်းလိုနှီးပါနဲ့မရေမရာဖြစ်နေချိန်မှာအစားတောက်တွက်သောအင်္ဂလကပြည်ပပါနေစဉ်လိုပူပန်နေရတယ်လို့အောက်ခြေအစိုးရဝန်ထမ်းအများအပြားလည်းလာစားမရတာနှစ်လရှိနေပြီဖြစ်ပြီးရှိတဲ့ပစ္စည်းတွေထုတ်ရောင်းချင်တာတော့ဝယ်မဲ့သူမရှိဖြစ်နေတာပါ။တာလီဘန်ရဲ့ကာဘူးကိုမထိန်ချုပ်ခင်ကတည်းကအမေရိကန်ဒေါ်လာနဲ့တွက်ရင်အာဖဂန်ငွေစည်းထိုးကြနေတာဖြစ်ပြီးအခြေခံသုံးကုန်ပစ္စည်းတွေကတော့ထိုးကျလာနေတာပါ။ဘန်တွေစက်တိုက်ပိတ်ထားတဲ့အတွက်စုဝေတွေပါထုတ်မရပဲဖြစ်နေချိန်မှာဂျုံတို့စီတို့ဆန်တို့လိုအခြေခံစားကုန်ဈေးနှုန်းကလည်းရပ်ပိုင်းတွင်းမှာပဲရန်လုံး20လောက်ထိုးတက်သွားပါတယ်။အာဖဂန်နိုင်ငံတလွှားမိုးခေါင်ရေရှာဒဏ်ကိုပါခံရတဲ့အတွက်အခြေအနေပိုဆိုးလာနေပြီးထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းမြို့ကြီးတွေကိုရွှေ့ပြောင်းနေကြတာပါ။ဒါကြောင့်မြို့နယ်လူစုအထူးသဖြင့်အလင်းလက်တန်းစားတွေပိုးပြီးအထိနာနေကြပါတယ်
။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာအရှေ့တောင်အာရှနိုင်ငံကိုသွားရောက်တဲ့ခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်တနင်္ဂနွေနေ့မှာစင်ကာပူကိုဆက်ရောက်သွားပါပြီ။ဒုတိယသမ္မတဟဲရစ်ဟာတနင်္ဂနွေမှာတော့စင်ကာပူသမ္မတဟာလီမာယာကွတ်နဲ့တွေ့ဆုံပြီးတဲ့နောက်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့ဆက်လက်တွေ့ဆုံမှာဖြစ်ပါတယ်။ဒေသရင်းစီးပွားရေးအဓိကနိုင်ငံဖြစ်တဲ့စင်ကာပူခီးစဉ်အတွင်းဒုတိယသမ္မတကမလာဟဲရစ်ကချန်ကီလေရေဒတ်အခြေဆိုင်စခန်းကိုသွားပြီးစင်ကာပူကိုရောက်နေတဲ့ USS Tu Sa လေယာဉ်တင်စစ်သင်္ဘောပေါ်ကအမေရိကန်ရေတပ်သားတွေနဲ့လည်းတွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။အင်ကာနေ့နောက်ပိုင်းမှာတော့ဒုတိယသမ္မတဟာအမေရိကန်ဒုတိယသမ္မတတဦးအနေနဲ့ပထမဆုံးအကြိမ်ဖြစ်တဲ့ဗီယက်နမ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9633ညာပိုင်းဒိုမီတာ51 kHz 9805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။အမေရိကန်တောင်ပိုင်းတန်နက်စီတီနဲ့အလဲပိုင်းမှာမကြုံစဘူးမိုးတိထန်စွာရွာသွန်းခဲ့တဲ့နောက်ရေကြီးရေရှမ်းမှုတွေကနေတနင်္ဂနွေနေ့အထိဆိုအနည်းဆုံးလူပေါင်း22ဦးသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့နေအိမ်တွေလည်းအများအပြားပျက်စီးရပါတယ်။လူသေးသေးထိခိုက်မှုတွေပါကြုံရတဲ့အခြေအနေနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့တနင်္ဂနွေနေ့မှာပဲသမ္မတဂျိုးဘိုင်ဒန်ကပြောပြီးအစိုးရကကူညီမယ်လို့လည်းပြောပါတယ်
။ We stand ready to offer them support. I've asked the administrator to speak to Governor Lee of Tennessee.
အစိုးရကအကူအညီပေးဖို့အသင့်ရှိနေပါတယ်ဖက်ဒရယ်ရေးပေါ်အကူအညီပေးရေးအေဂျင်စီအကြီးအကဲကိုလည်းပြည်내အုပ်ချုပ်ရေးနဲ့ဆက်သွယ်ဖို့ပြောဆိုထားပြီးတော့လိုတဲ့အကူအညီတွေပေးဖို့ကမ်းလှမ်းထားပါတယ်လို့သမ္မတကအင်မီရိုဒန်းစာရှင်းလင်းပွဲမှာပြောခဲ့တာပါစနေနေ့ရေကြီးရေရှမ်းမှုကြောင့်လမ်းတွေဆဲဖုန်းတာဝါတိုင်းတွေတယ်လီဖုန်းလမ်းတွေပျက်စီးကုန်တဲ့အတွက်အဆက်အသွယ်လည်းပြတ်တောက်နေပါတယ်ရေးပေါ်ခေစေးလုံသားတွေကတင်းတဆင်းလိုက်လံရှာဖွေအကူအညီပေးနေရတယ်လို့ရေကြီးရဲ့ဒဏ်အပြင်းထန်ခံရတဲ့ Humphrey Khan ကျောင်းသားမကြီးတာဝန်ခံကပြောပါတယ် Nashville မြို့အနောက်ဖက်မိုင်60กว่ามาရှိတဲ့ဒီဒေတာမှာနေထိုင်သူ2000ရှိပါတယ်ရေတက်တာတိတ်ငြိမ်တဲ့အတွက်ပျောက်ဆုံးသူအများအပြားရှိနေတယ်လို့ဒေတာကရေတက်ဖွဲ့ကပြောပါတယ
်အမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ် Rhode Island မှာတနင်္ဂနွေနေ့ကအပူပိုင်းမုန်တိုင်း Henry ဝင်ရောက်တိုက်ခတ်နေပါတယ်ဟာရီကိန်းမုန်တိုင်းအဖြစ်ကနေအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချသတ်မှတ်လိုက်တဲ့မုန်တိုင်းဟင်နရီဝင်ရောက်တိုက်ခတ်တာကြောင့်အိမ်ပေါင်း100ချီလျှက်စင်ပြီးပြတ်တောက်နေတယ်လို့မိုးများတာကြောင့်ဒေသရင်းမှာရေကြီးနှိုင်းချေလည်းရှိနေပါတယ်။နယူးယောက်ပြည်နယ်လောင်အိုင်လန်နဲ့တောင်ပိုင်းနယူးအင်္ဂလန်တို့မှာမုန်တိုင်းတည်မြင့်တက်မှုနဲ့မိုးများရေကြီးမှု NDAD အတွက်ဂျူတင်ပြင်ဆင်ထားဖို့အမျိုးသားဟာရီကိန်းစောင့်ကြည့်ရေးစင်တာကတတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရန်ဒေသအတော်များများမှာဟာရီကိန်းမုန်တိုင်းနဲ့မုန်တိုင်းတီရေစောင့်ကြည့်သတိပေးချက်တွေလည်းထုတ်ပြန်ထားပါလေရှင်
။ဟေတီမှာပြီးခဲ့တဲ့စနေနေ့ကကန်ယူရန်မြို့ကလေးဖြစ်တဲ့ Les Cayes မှာလှုပ်ခတ်ခဲ့တဲ့ပြင်းထန်9.2ငြင်းရင်ကြောင့်တေဆုံးရသူက2200ယောက်ရှိသွားပြီလို့ဟေတီအရာရှိတွေကတနင်္လာနေ့မှာပြောပါတယ်။လူပေါင်း344ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့နေပေါင်း5000ကျော်ပျက်စီးရတယ်လို့ဟေတီပြည်သူ့ကာကွယ်လုပ်ငန်းဌာနကပြောပါတယ်။တန်ရသူက12000ကျော်တာပါ။ငရင်ကြောင့်လူပေါင်းတတန်းကျော်ဒုက္ခရောက်နိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ငရင်ပေါင်း100000ချီပျက်စီးခဲ့တဲ့အတွက်ဒေသခံအများအပြားအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ ငရင်ဟာဟေတီရဲ့မြို့တော်ပေါ့တိုပရင့်စ်အနောက်ဘက်မိုင်80လောက်ကွာမှာရှိတဲ့မြို့ကလေးနားမှာမြောက်နဲ့6မိုင်လောက်ကနေဗိုလ်ပြုတ်လောက်ခတ်ခဲ့တာဖြစ်ပါတယ်။ငရင်ကျောက်လမ်းတွေတံတားတွေပျက်စီးကုန်တယ်လို့နောက်ပိုင်းမှာအပူပိုင်းမုန်တိုင်းတံပါတိုက်ခတ်ခဲ့တာကြောင့်ဒီဒေသကိုကူညီတွေရောက်တာနှိမ့်ကွေးတယ်လို့ကူညီကယ်ဆယ်ရေးပစ္စည်းတွေတက်လာတဲ့ရန်တန်းတွေထရက်ကားတွေပါတိုက်ခတ်လို့ရခံရတာပါ။ဟေတီမှာဇူလိုင်9ရက်သမရဂျိုဗန်နိုမော်ရစ်အလုတ်တံခံရတဲ့နောက်နိုင်ငံတွင်းတည်ငြိမ်မှုကလည်းပြက်ပြားနေတာဖြစ်ပါတယ်။
တလိဆန်တွေကိုဘောကကပ်ပါးကောင်တွေဖေရှားတာမှာအသုံးပြတဲ့ဆေးတမျိုးဖြစ်တဲ့ Ivermectin ဆေးကို COVID-19 ကုသုံးအဖြစ်ကိုသဘောနဲ့ကိုအသုံးပြနေတာပြီးရပ်ဖို့ American အစားအသောက်နဲ့ကုတ်ကဲရေးဌာန FDA ကတတိပေးချပါတယ်။ဒီဆေးကခြံမွေးတလိဆန်တွေဖြစ်တဲ့မြင်းတွေနွားတွေကိုဘောကကပ်ပါးကောင်တွေကိုဖေရှားဖို့အသုံးပြတာဖြစ်ပြီးလူတွေအတွက်အသုံးပြဖို့မဟုတ်ဘူးလို့စနေနေ့တုန်းက FDA ရဲ့Twitter ဆာမျက်နှာကနေသတိပေးထားတာဖြစ်ပါတယ်။ COVID-19 ကာကွယ်ရေးနဲ့ကုသရေးအတွက်ဒီဆေးကိုကိုယ်သဘောနဲ့ကိုယ်အသုံးပြုပြီးတဲ့နောက်ဆေးရုံရောက်လာကြတဲ့သူတွေအများအပြားရှိတာကိုမစ္စဆစ်ပီပြည်နယ်ကျန်းမာရေးဌာနကသူတို့ website မှာဖော်ပြခဲ့ပြီးတဲ့နောက်တနေ့မှာပဲ FDA ကအခုလိုသတိပေးလိုက်တာဖြစ်ပါလိမ့်ရှင်ထိပ်တန်းရောက်တဲ့တွင်ကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံမြန်မာဆရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးတပင်းမြို့နယ်ကကြေးရွာတွေမှာစစ်ကောင်စီတပ်ကလက်နက်အင်အားအပြည့်နဲ့ဝင်ရောက်ဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူကန်းရွာနဲ့မူယိုကုန်းရွာသားတွေအဖမ်းခံရသူတွေရှိနေပါတယ်။ရွာပေါင်း15ရာခန့်မင်းမှာစစ်ကောင်စီတပ်တွေပိတ်ဆို샤ပွေလို့ဒေသခံတွေထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမုံကပြောပြပေးပါမယ်ရှင်
။တပင်းရင်းမြို့နယ်အရှိတ်အဟန်မူခန်းမူယိုကုန်းကုန်းကြီးရင်ကျေးစားတဲ့ကြေးရွာပေါင်း15ရာခန့်မင်းမှာစနေနေ့ညဦးပိုင်းကလေးကစစ်ကောင်စီတပ်ဖက်ကကြေးရွာတွေကိုပိတ်ဆို샤ဖွေပြီးဖမ်းဆီးနေပါတယ်။ဒါကြောင့်ရွာသားတွေကကြောက်လန့်ပြီးတော့ထွက်ပြေးတင်းရှောင်နေကြရတယ်လို့လုံးချုပ်ရေးအရာအမည်မဖော်လိုတဲ့မူခန်းရွာသားတူက VOA မြန်မာပိုင်းကိုပြောပါတယ
်မူခန်းကြီးရွာရှေ့ဘက်နောက်ဘက်ပေါ့ဗျာဒါဟုတ်မြတ်သားဘူးမြတ်သားပြီးတော့နောက်ပိုင်းမှာကျွန်တော်တို့မူခန်းရွာထိပ်ကနေပြီးတော့မှမျိုးကုန်းဘက်ကိုသွားပြီးတော့မှဓာတ်တွေဝင်မှွေပြီးတော့ခုတော့ပြန်လာကြတယ်ကျွန်တော်တို့ရွာမှာတော့ကုထုံးနိုင်ပေါ့ဗျာကုထုံးနိုင်ကိုဟိုဖမ်းတာတယောက်ဖမ်းတာတယ်ဒါသားတယောက်ဖမ်းတာပါလေခမ်းမကြီး1500လောက်မှွေနေပါလေကျွန်တော်တို့ရွာမှာတော့ဒီမှာမှာတော့ကျွန်တော်တို့ဘေးလက်ကောက်ရှောင်တင်းနေကြပါလေကျန်တဲ့ပြည်တော်မှာဘာလို့ဆောင်းတင်းနေကြပါလဲဖန်ကားတာမရှိဘူ
းပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကရွှေဘိုမြို့နယ်မင်းကုန်းကျေးရွာကဥအောင်ကိုနဲ့ဇနီးမောင်နှံနှစ်ဦးအဖမ်းခံခဲ့ရပါတယ်ဥအောင်ကိုဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့အတွက်မူကန်းကျေးရွာမှာတူမီတနတ်တွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့သတင်းကြောင့်အဖက်ဖက်ကနေပိတ်ဆို့ပြီးတော့ရွာထဲကိုဝင်မှွေသွားတယ်လို့အဲ့ဒီလုံခြုံရေးအရာအမိမဖော်လို့တဲ့မူကန်းရွာသားတို့ကပဲဆက်ပြောပြပါတယ
်ကျွန်တော်တို့ရွာကိုဝင်လာတဲ့ကြောင်းရင်းကတော့ကျွန်တော်တို့မင်းကုန်းပေါ့နော်ရှုပ်နဲ့မင်းကုန်းဆိုရွာမင်းကုန်းဆိုရဲ့ရွာကကိုအောင်ကူတို့ပြင်မြဖမ်းခံလိုက်ရပေါ့ရေကိုအောင်ကူကပြင်မြရကို20နှစ်ရောက်ဖမ်းခံလိုက်ရတော့ကိုအောင်ကူပြကြောရေးမှာမိတဲ့ခါကျကိုအောင်ကူကနေပြန်မှသူတနက်ဒီဘယ်မှာလုပ်နေလဲဆိုမူကန်းကိုပင်ရဲ့ပင်ကုန်းမှာပင်လုပ်တဲ့လူပေါ့ပင်ကုန်းဆိုရွာပေါ့ကျွန်တော်တို့ဒူမီတို့ပါလို့ပေါ့ရေဒူမီလုပ်တဲ့ခါမှာသူတို့ကလိုအပ်တာတွေလုတ်ပြရပေါ့နော်လုတ်ပါတယ်ဆိုပြီးတော့မှအဲသူ့ကိုနှိမ့်ဆက်တဲ့ခါကျတော့ဖော်လိုက်တဲ့ခါကျတော့တင်းရလို့မှုဒီကိုဝင်ရင်းဖြစ်ပါတယ
်ဒါအပြင်မူယိုကုန်းကျေးရွာမှာလည်းစစ်တပ်အင်အားအများပြားနဲ့ဝင်ရောက်လာလို့ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရပါတယ်ရွာထဲမှာချီနေတဲ့အသက်ကြီးပိုင်းတွေကိုဖမ်းဆီးမေးမြန်းပြီးတော့ပြန်လွတ်ပေးခဲ့တယ်လို့မူယိုကုန်းဒေသခံတဦးကပြောပါတယ်အခုအချိန်ကတော့စပားဆိုင်ပြိုးတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့ကြေးရွာသားတွေမှာလဲဟာလုပ်ငန်းကိုမလုပ်နိုင်ကြတော့ဘဲနဲ့စစ်တပ်ကိုကြောက်လန့်လို့ထွက်ပြေးနေရတာမို့အတော်လေးကိုဒုက္ခရောက်နေကြတယ်လို့အဲ့ဒီဒေသခံကပြောပါတယ
်ဟုတ်တယ်ရှင်အခုတော့ရွာအခြေပြန်ကကုန်ကြိုင်ပြေးလဲလူတွေဟာတော့သူတို့ကအဲ့တဲတော့ဘက်ခွဲသွားနေကြောင်းမင်းညတနအိုင်လောက်ကဝင်လာအဲ့လူကြီးတွေရွာထဲကျန်နေတဲ့9ယောက်6လောက်ပဲမေးပြီးတော့ပြန်လွတ်လိုက်တယ်ဘလို့ကြောက်နိုင်လဲဆိုတော့အဲ့ရွာထဲကလူတွေပဲသွားကြတယ်ပေါ့လေဘာမှမလုပ်ဘူးအပြင်းကြီးတဲ့လူပဲတော့မှာကိုယ့်အကိုလှုပ်ရှားရှားလှုပ်ရှားလို့အဲ့လိုပြောရတယ်။ပြီးပြီးတော့ပြန်လွတ်လိုက်တယ်။ငွေတွေကတရားမှမပြီးပါဘူး။ဇွားထဲမပြေးနိုင်တဲ့လူကြီးပါပဲကျန်။တောင်ကလာရင်သူမြောက်ပြေးတာ၊မြောက်ကလာရင်သူတောင်ပြေးတာ၊ရေဘက်ကညက်သိရှင်။ကိုကလဲတွေစိုက်ချင်းကြိုချင်းဆိုညီမတို့ဆိုရင်ခုပြိုးတွေနှုတ်ထားလဲမစိုက်ရဘူး။လဲထဲမှာတော်တော်များများဒီလိုပါပဲ။လဲထဲမှာဟိုပြိုးနှုတ်တဲ့လူ၊ကောက်စိုက်တဲ့လူမလုံးရပဲနဲ့ခုဒုက္ခရအောင်ကြီး
။အများပြည်သူလမ်းသွားလမ်းလာနေတဲ့နေရာတွေမှာလဲစစ်ဆေးမင်းမြန်းနေတယ်လို့ဒေသခံတွေကပြောပါတယ်။
ยาชีมาโรเจวารีเดกูปัดปีรอซิซิเมเมียนนี่โรเมลูนอกแทดีตาคันตูกาเลเปียวบาเรอัสเซตเยนนี่ญาก็จรอัญญะตนาอีลอกก็นี่ซาปีจวารีอุปัดหมู่ยะกออเคอะกาตะพั่วปอนอกตะพั่วอ่ะดีนะเซยนะเซตเยนนี่ญาก็เปจรอเยโรบักก็นี่ลาเรนอกชูบักก็นี่ลาเรไอ้จรอตะบิงเยอะชีตองเลจาเรนิวกานยวาจีปอเปียแหมเนี่ยเปยปีรอจีลูทานน่ะปอนอะลู
သူတို့လှူရှာမှုကတော့အဲရွာတွေပတ်မှုနေကြပါဗျာစစ်ကောင်စီတပ်တွေဘက်ကခြေရွာတွေကိုလက်နက်အင်အားအပြည့်အစုံနောက်တန်းအင်အားအများပြားနဲ့ဝင်ရောက်လာပြီးဒေသခံတွေကြောက်လန့်အောင်လို့ရှာဖွေဖမ်းဆီးတာတော်နေရှာဖွေတာတွေလှုပ်ဆောင်နေသလိုခြေရွာသားတွေပိုင်ဆိုင်တဲ့ကြက်ဝက်စံစီစားတဲ့စားနပ်ရိက္ခါတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
ကိုဗစ်တတိယလိုင်းကူးစက်မှုတွေမြန်မာနိုင်ငံမှာနေပါလာပုံတွေ့ရပေမဲ့အခုတစ်ခေါက်ယောဂါကူးစက်မှုပြင်းပြင်းထန်ထန်မကြုံလိုက်ရတဲ့တခြားမျိုးကြီးတွေမှာကူးစက်မှုမြင့်တက်လာခြင်းရှိတာမို့အထူးသတိထားဖို့အမေရိကန်ပြည်ထောင်စုကကူးစက်ယောဂါအထူးကဒေါက်တာဇီယာသက်ကသတိပေးပါတယ်မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်မင်္ဂလာပါဆရာအာမင်္ဂလာပါမိုင်းဟုတ်ကဲ့ခင်ဗျာ
โอเคအခုဒီကိုဗစ်တတိယလိုင်းကြောင်းအလူလဲခံနေရတယ်မြန်မာနိုင်ငံမှာပေါ့နော်နောက်ဆုံးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်တော့မြေပြင်ကလာတဲ့သတင်းတွေအရသူတို့ကူးစက်မှုနှုန်းတိုက်စုံမှုနှုန်းတွေကနေ့စဉ်ရှိနေပေမဲ့လည်းအရင်အားထက်စာလို့ရှိရင်ကျသွားတယ်ပေါ့နော်တစုံတရာပေါ့နေပါကျသွားတယ်လို့လည်းကျမတို့ကြားရပါတယ်ဒါပေမဲ့လည်းဟိုမြန်မာနိုင်ငံမှာကဟိုတိကျတဲ့စီးရင်တွေပြုစုနေတဲ့
အခုလိုဒီအမေရိကန်နိုင်ငံမှာလည်းဒီကိုဆက်ရောဂါနဲ့ပတ်သက်ရင်လည်းအထူးကြောက်နေနေနောက်ဒီကိုဗစ်ကပ်ရောဂါနဲ့ပတ်သက်ရင်လည်းဆရာကိုယ်တိုင်ကလည်းဒါအရင်ကတည်းကကလူနာတွေကိုလည်းကုသလာတဲ့ဒီအမေရိကန်နိုင်ငံမှာလည်းဒီထိန်းချုပ်ရေးအပိုင်းမှာလည်းဆရာတို့လည်းပါဝင်ခဲ့တဲ့ခါကြတော့ဒီမြန်မာနိုင်ငံကအခုကိုဗစ် 19ခန်းရတဲ့အချိန်မျိုးဆရာတို့ဘယ်လိုတုံ့တက်လဲရှင်ကျွန်တော်ထင်တာပေါ့နော်အခုလက်ရှိအနေအထားတစ်ခုကကျွန်တော်ဒီနယူးယောက်မှာဖြစ်ခဲ့တဲ့ဟာနဲ့နှိုင်းယှဉ်ပြီးပြောရလို့ရှင်တော့နယူးယောက်ရဲ့ကျွန်တော်တို့တကယ်စတာမက်စ်လာမှာစတယ်ပေါ့နော်ဆိုမက်စ်လာမှာနည်းနည်းလေးစဖြစ်တယ်တကယ်ဖိကစ်သွားတာအေပရယ်ပေါ့နော်ဆိုတော့အခုပမာနိုင်ငံမှာဆိုလို့ရှင်လေလွန်ခဲ့တဲ့ဒေါ်လာတော့တကယ်
ตัวนี้ถ้าเราจะน้องเทมาร์เนี่ยกู้เชนี่อ่ะเราพี่กูจ่อลาบ่าวพี่กูจ่อลาพี่เราอินสโลกาจะน้องกาเฟียที่เราออฟเฟอร์กูซ่าเซนลาเนี่ยนี่ถ้าเราคิดว่าชีดอ่ะปอนเนาะส่วนเราไอเซนลาเนี่ยนี่ถ้าเราคุมาเดนโนวาร์ชีบาอุมาไปบางเช่นเราเลยส่วนเราปัจจุบันปิกมาเราว่าดูข่ายเอาทาร์เรตจะช่วยดูดีเซียวมาเจนี่เนี่ยดูดีปอนเนาะจะช่วยดูยาเราเซียวมาเราเป็นออฟซิเจนเนี่ยจะอายุแค่เนี่ยดูดี เซียวมาตัวช่วยดูยาเราดีแต่เกษตรเพราะเราเป็นตลาดเดียวมาเยาว์นี่เลยดูดีส่วนอะไรเนี่ยเราเซตไว้เจ็ดตันอะไรปอนเนาะปีก่อนเราจะเราจ่อลาบาร์ดาร์เราอันมันเดียบาปีก่อนเป็นยังไงมาเมื่อสุดตลาดที่มันนี่เราใหม่ปัจจุบันเลยส่วนตลาดที่มีรูเช่นจะเราในเงินตันในเงินเนี่ยปัจจุบันเลยส่วนเราในเงินตันในเงินมีจำนวนเพราะเรามีจำนวนเนี่ย 5%เอาที่ดูยี่สิบสองชั่วโมงสี่ดาวสุดแล้วดีดูบริโภคมาเลยจะเราเยี่ยมมาเลยตีเนี่ยชีวิตเราสองชั่วโมงเลยแต่ก็ว่ารู้มาสูรุ่งเช่นเนี่ยกูสูรุ่งเช่นโมเดิร์นฟาร์มเนี่ยเพราะเราชอบตีนจอคนตีนดีกว่าดูยี่สองชั่วโมงเกล้าเพราะเราดีกว่าเราจังเลยสุดแล้วช่วงวิโรจน์ยาลุเช่นเนาะที่ที่เราสโลว์ตะคุยเอาแค่กูสาบิโรจ้าลาบาร์จ้าลาเรสูบิเม่โอเคแฟลตไลน์เนาะจันเราประมาณยังไงมาไม่ยาวตีบลูเทมาร์เลยว่ารู้เลยสูบแฟลตไลน ီဆိုလို့ရှိရင် August ပေါ့နော် September လောက်ဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းထားတာတော့ရန်ကုန်အပါဝင်ဟိုဖြစ်ခဲ့တဲ့မြို့ကြီးတွေမှာ flat ဖြစ်သွားပါလိမ့်မယ်ဒါပေမဲ့အဲ့ဒီ flat ဖြစ်သွားတယ်ဆိုပေမဲ့တခြားသောမြို့တွေမှာ flat ဖြစ်မှာတော့မဟုတ်သေးပါဘူးဘာဖြစ်လို့ကျွန်တော်တို့ဒီပမာပြူဒီ US နိုင်ငံတွေပဲနိုင်ရှင်ကြည့်လိုက်ပေါ့နော်ကျွန်တော်တို့တကယ်စပြီးတော့ဖြစ်တော့ကျွန်တော်ဒီ New York New Jersey Connecticut ဆိုတဲ့မြို့သုံးမြို့မှာစဖြစ်တယ်တကယ်တမ်းတော့ဟိုဒီ US ကိုစဝင်လာတာကတော့ California ဘက်မှာဖြစ်တယ်လို့ကျွန်တော်တို့ကပြောကြတာပေါ့နော်။ဒါပေမဲ့ California နဲ့ Washington State မှာအဲ့တုန်းကဖြစ်ခဲ့တဲ့ case တွေကနည်းနည်းလေးပဲရှိတယ်။ဒါကြောင့်မို့ first experience ကကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင် California မှာရှိတယ်။ဒါပေမဲ့ California တိတ်ပြီးတော့မဖြစ်လိုက်တော့သူတို့ကဘာမှမသိလိုက်ဘူး။သူတို့ကအဲ့တုန်း lockdown တွေလုပ်ချလိုက်ပြီးတော့သူတို့ okay တယ်ဆိုပြီးသူတို့ကသူတို့အဲ့တုန်းကဟိုဟာငါတို့နိုင်တယ်ပေါ့နော်လောက်ခဲ့ကြတယ်ဒါပေမဲ့လည်းအမသိတာပဲ New York ပြီးွားပြီးတော့နောက်ထပ်တစ်လဝဲကျော်ဘယ်အချိန်မှာလဲဆိုတော့ September လောက်မှာ New York ကတကယ်ကျသွားတဲ့အချိန်ကကျွန်တော်တို့ April May ပေါ့နော် May မှာကျပြီးတော့ July လောက်မှာစပြီးတော့ California မှာနောက်ထပ် case ဖြစ်ပြီးမှ California မှာနောက်ထပ်တစ်ခါ big peak တစ်ခါသွားပြီးတော့ဖြစ်တယ်ပေါ့နော်သဘောတူကပြောရလို့ရှိရင်တော့နေရီဘက်မှာပြန်လာဖို့ chance ဆိုရှိတယ်မာရင်ねဆိုတော့ကျွန်တော်ပြောချင်တဲ့တဘောအမျိုးကြီးတွေပေါ့နော်ဟိုမော်လမြိုင်တို့ဟိုတဝဲတို့ဘိတ်တို့
ဟိုပ
ါအနောက်ပိုင်းတဲ့လို့ပေါ့နော်မျိုးကြီးတွေပါတခြားမျိုးတွေမကူးနိုင်ဘူးဆိုတာအဲ့ဒါမဖြစ်နိုင်ဘူးပါကူကိုက
ူဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့ဒီမှာလူတွေရဲ့ခန္ဓာရည်ရှိမှုအပိုင်းပေါ့နော်အဲ့ဒါဟာကဟိုဘယ်လောက်ထိဟိုပတ်ရောက်မှုတွေရှိလဲအခုဒီမြန်မာနိုင်ငံမှာဆိုဒီကိုဗစ်လူနာတွေကပြန်ပြီးတော့ကောင်းလာတာတွေလည်းရှိတယ်ပေါ့နော်ဟိုတည်ဆုံးသွားသူတွေလည်းရှိတယ်ပြန်ပြီးကောင်းလာတဲ့လူတွေလည်းတော်တော်လေးရှိလာတဲ့ခါကျတော့ဒီ virus ကိုဟိုကူးခံရတဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဟိုခန္ဓာရည်ရှိမှုပေါ့လူတွေရဲ့ခန္ဓာရည်ရှိမှုနဲ့အခြေအနေရောဆရာတို့ဘယ်လိုမြင်လဲရှင
်ယောဂါရပြီးတော့ immunity ရလာတဲ့အပိုင်းပေါ့နော်ယောဂါရလာပြီးတော့ immunity အပိုင်းကဒီ covid မှာဒီလောက်ကြီးစီးအားကိုးလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အဲ့လိုရဖို့အတွက်ဆိုလို့ရှင်ကျွန်တော်တို့ကဒီ epidemiologist ဆိုခေါ်တဲ့သူပညာရှင်တွေကခန့်မှန်းတာ50တူ60ရာခိုင်နှုန်းကျော်သောလူဦးရေက infected ဖြစ်ရမယ်။အနည်းဆုံး60နဲ့80နီးပါးလောက်ထိ infected ဖြစ်ရင်တော့ herd immunity ဆိုတဲ့ဟိုရောဂါရတဲ့နေရာနဲ့တစ်စိမ် immunity ရလာတာပေါ့လေ။ဆိုတော့အဲ့လိုရဖို့အတွက်က60ရာခိုင်နှုန်းမှာလူဦးရေပမာနိုင်ငံလိုမျိုးတန်း90ရှိသောလူဦးရေမှာ60ရာခိုင်နှုန်းထားပါတော့ဟို50ရာခိုင်နှုန်းမဲ့တွေ့ကြည့်ပါလေ25သန်းရရမယ်အဲ့25သန်းမှာယောဂါရလို့ရှိရင်အမဘလောက်ကြီးပဲကောင်းကောင်း treatment ကိုပေးပေး200ခိုင်နှုန်းနဲ့300ခိုင်နှုန်းကဆုံးရှုံးမှုရှိတယ်ဆိုတော့လူကြီး25သန်းဒါတကယ်လို့ဒါဟိုပါပေါ့နော်ဟို infected ဖြစ်သွားပြီလို့ရှိရင်အမလူကြီးသိမ်းပေါင်းကြောင်များစွာအသက်ဆုံးရှုံးမှာဆိုတော့ဒါကလည်းမဖြစ်နိုင်တဲ့အပိုင်းပေါ့ဒါကြောင့်မလို့သူတို့ကဒီ herd immunity ကိုမယူဘဲနဲ့ရအောင် vaccine နဲ့control လုပ်မယ်ဆိုပြီးတော့ဒီ US တို့ဒီ UK တို့ရဲ့ policy อ่ะပေါ့เนาะရအောင်သူတို့ vaccine ကိုရှိသမျှလူတွေကိုပေးတာပေါ့ပါတယ
်ဟို
မထိုးတော့ force လုပ်တာပေါ့
Delta virus ဖြစ်လာတဲ့အခြေအနေမှာဟိုယောဂခံရတဲ့လူတွေကိုယ်ဆက်ခံရတဲ့လူတွေอ่ะပေါ့เนาะအခုနောက်ပိုင်းမှာထွက်လာတဲ့အချက်လက်တွေလာဆိုလို့ရှိရင်ရိုးရိုးဒီဖြားနာတဲ့ဟိုဖြားနာပျောက်ဆေးတွေပေါ့เนาะဒီအကြိုက်ခဲပျောက်ဆေးတွေနဲ့လည်းဟိုတက်တာစီတယ်ဆိုတဲ့အချက်တွေလည်းထွက်လာတာရှိပါဆိုအဲ့ဒါရောဆရာတကယ်အဲ့ပုံမှာဆရာဘယ်လိုမြင်ပါလဲရှင
်ဆိုတော့ကျွန်တော်ကပြောသလိုပဲပေါ့เนาะဒီယောဂကလူရောက်တရာဖြစ်လို့ရှိရင်85ယောက်ကသူ့ဟာသူကောင်းသွားတာမှရယ်โอเคဘာမှတကယ်တမ်းကုစရာတော့မလိုဘူးကုစရာလည်းဆေးရတော့ဒီနေ့ဒီချိန်မှာလည်းမရှိသေးဘူးဒါတော့အမှန်ပဲဆိုတော့ကျွန်တော်တို့ကတော့အဲ့လိုပေါ့နော်ဟို85ဒါပေမဲ့ပြဿနာတစ်ခုကဘာလဲဆိုတော့ဘယ်သူက85ရာခိုင်နှုန်းမှာပါပြီးတော့ဘယ်သူက73ရာခိုင်နှုန်းနဲ့ဘယ်သူကဒုက္ခရောက်မဲ့ 2% လဲဆိုတော့ဘယ်သူမှဖွဲလို့မရအောင်ပါအဲ့ဒါတော်တော်လေးကိုဒုက္ခပေးတဲ့ပိုင်းဆိုတော့ကျွန်တော်တို့ကပြောချင်တဲ့သဘောကယောဂလက္ခဏာစပြတယ်ဟုတ်ကဲ့အဲ့အချိန်ကျလို့ရှိရင်မပေါ့ပါနဲ့โอเคဟိုဟိုနီးစက်တဲ့ဆရာဝန်နဲ့စကားပြောပါပေါ့နော်ဟိုနားလေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်ပမာနိုင်ငံမှာလုပ်ပေးနေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်စကားပြောပါဟိုဟိုပြီးတော့ဟိုယောဂဖြစ်တဲ့ဟာကိုလေဟိုမဟုတ်ပါဘူးဆိုပြီးတော့ဟိုဘယ်လိုခေါ်မလဲဟိုပါပေါ့နော်ကိုယ့်အကူအဲ့လိုမျိုးဒနာရပေါ့ကျွန်တော်တို့သုံးတဲ့စကားလုံးကဒနာရပေါ့လေဒါဒီနိုင်ငံမှာလည်းဖြစ်ခဲ့တယ်မှာပဲဘာဖြစ်လို့လဲဆိုတော့နေဒီနိုင်ငံမှာလေစဖြစ်တဲ့အချိန်တုန်းကလေဒီယောဂါကြီးကလေမကောင်းတဲ့ဟိုယောဂါကြီးလိုမျိုးပဲလေဟိုလူတွေရဲ့မှာပြန့်သွားမှအရန်ဆိုးတယ်တဲ့မှာကျွန်တော်ပြောတယ်ဘာမှမဖြစ်ပါဘူးဒီယောဂါယောဂါပဲဘာဖြစ်လို့ကြောက်စရာလိုလို့လဲသဘောတူပါပေါ့နော်ဆိုတော့ယောဂါတခုဟိုအဲ့အတွက်ကြောင့်ပြောချင်တဲ့သဘောကတော့ဟိုနားလေတဲ့လူနဲ့ဟိုဟာစကားပြောမှာပြောလို့ရှိရင်ညာစုသောလူတို့ကမော်နီတာပဲလုပ်တာမှာကျွန်တော်တော်တော်များများဒီကြဒီကာလတွေမှာပေါ့နော်အများကြီးတော့ကျွန်တော်မကူနိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်ဒီနိုင်ငံမှာနေနေရဆိုတော့ကျွန်တော်အများဆုံးတယ်လီဖုန်းနဲ့ပဲကျွန်တော်ကူတာပါလူကြီးဘယ်လောက်လောက်ရှိမလဲကျွန်တော်ထင်တာအားလုံးပေါင်းလိုက်လို့ရှိရင်80ကျော်ကျော်လောက်တော့ကျွန်တော်စကားပြောမယ်ပြောမှုမယ်တွေ့လုံးငယ်တလားပေါင်းဝင်ချင်ပါပေါ့နော်80နဲ့80ကြားထဲမှာ Jono amiasan tu mohon siyali, teksam itu tu mesti lah. Jono, bermaria lu itu ni, rendah sebiar le jono itu mau, dosis itu tu nak itu. Jono lunari, oksigen lunas, luar apa mai. Okay, tu cuma lunari solution, blue form le. Oksigen, ngali dia, cawli dia, lauti payar le lunar, si bule mai. Si lida lauti payar le lunar, si bule. Okay, tu cuma lunas, oksigen mesti lo, tu cuma nyari mah. Nenele payai. นายเวลเอาไปไล่นายเวลเอาเจลไล่นายเวลเอาเจลไล่เนี่ยดามิโลเคียเลยยัดดิเลยสีผู้บาดเลยก้าวมาเนี่ยจะชักอะไรไอออกซิเจนคอนเซนเทรเตอร์นี่ประมาณนึงมาตัวโดรีเลยลูกนี่ก็เนาะยาอะไรเด็ดบ้าไม่เป็นสิ่งยาอะไรเด็ดขามาตัวโดรีอุสิ่งนี้เลยโอ้ประมาณนึงมาเสร็จเสียวันนี้เลยยาไอชีบาดเลยตัวนี้
ไทม์เนี่ยมาเองเนี่ยมาเจ็บปีรอกูเนาะดูข่าวไปดีเยอะกว่าดามันได้มา
ใช่กูอ่ะรอดีโควิดจะที่อะไรมาดีกากาโรดีเดลต้าไวรัสป่ะเนาะส่วนไอ้เดลต้าไวรัสเย่ดีโอลักษณะเรียบบ่เนาะกูเสียรู้น่าสงสัยชี้เจ้าอย่างส่วนดีลักดีไวรัสเย่ลักษณะลูเรียมาปลอดที่ตัวพลูมิโอตัวอะไรเสียสู้ตรงนี้ท่าบ่เลย
ตัวรอดีจันทร์ว่าเราโอ้ดาจันทร์ว่าเอ็กซ์เพรียนส์ป่ะเนาะกูเลยชี้ดีในงานมา
เดลต้าเนี่ยกูเจอหลายดูสิบาทเลยโอ้ดูข่าวเดลต้าดูแลที่เราจะนอนมาตุยอาทิตย์บ่าวแต่เนเลนเนี่ยมาดีเลยลูน่าเราจะนอนตุยอาปอนอแล้วก็น่ารอดีสู้เราสู้เรื่อยมาเองไอ้ที่ดีแต่ดาสู้เรื่อยจะชักกับบาลเลยสู้เราไอ้โน่นน่ะปอนอแต่จะนอนยังจะเข้าดูอะไรตุยเรื่อยมาแต่แม้ดีจะเข้ากันเดลต้าเนี่ยโน่นเนี่ยฮะตัวโดลิวพี่เนี่ยมาตัวโดลิวพี่เนี่ยสุดาลีดูอะไร จนอดีเนสเลยเดียวตัวอะไรกันเดี๋ยวพอเนาะส่วนไอ้โน่นเนี่ยฮะเลยลงว่าพามาไม่ลุกเชนโอ้ลู่อะไรโอ้ตันตันมามาเพี้ยเพี้ยนั่นแหละดูเดียวกันเลยโอ้ลงว่าย้อนอะไรอีกดูมิวกระเทียมมาเลวอะไรนี่ท่าจะคู่ที่อุปเชิดอ่ะพอเนาะส่วนยิ่งวาร์สเตย์ว่าไม่เชื่อกูแล้วส่วนเชื่อเชื่อได้ไหมแต่เป็นไม่เล่าไม่สู้มาตู้โน่นเนี่ยฮะเลยประมาณงั้นมาเลยยันที่ได้โอ้เอ็กซ์แอมเปอร์ว่าลุเชนจนอลูกแบบพอเนาะกูเอ็มยูยิงเข้ ဒီကမှာအဲ့လိုမျိုးယူဆိုးဆိုးဝါးကြီးယုံကြည်ဖြစ်သွားတာမှာအရန်ဟိုတွေ့ပေါ့နော်ဒယ်လတာကြီးကြတဲ့တစ်ခုပေါ့နော်နောက်ပြီးတော့နောက်ထပ်တစ်ချက်ကတော့ဒီခုနပြောသူပဲအကုန်လုံးကြောက်နေရတာတော့ဒီအရန်ပွားတာအရန်မြန်တယ်ပေါ့လေ50 times ဆိုတာဒါလည်းမှန်ပါတယ်ဒီလိုမျိုးပေါ့နော်ဟိုဒယ်လတာကြောင့်ကြောက်ကတည်ပြတ်တာလို့ဟိုအဲ့လိုမျိုးတွေတော့မရှိပါဘူးမှာ
ดูจ้าๆลักษณะเนี่ยณีท่าก็เราลลลละๆก็ไม่ตุยหรอกเนาะประมาณงั้นมาเลยเดี๋ยวเราต้องตุยหรอกดาใบแม้เลยดอกเตอร์ก็ตลอดเลยတော့เปลี่ยนน่ะတော့อํานาญเลยมาดาก็รอนิวยอร์กก็กุเสยโยคะจ้วนจินดูอุทุกุดอกเตอร์เสียตัดไปอกุก็ไม่มีวิวนี่มาไปโหเฉยๆไปเจอจ้าไปแต่ดอกเตอร์เสียตัดกูเจื้อสุญายดิมาเลยရှင်เจื้อสุบายมาเลยโอเคครับเนี่ย
မြန်မာနိုင်ငံတွင်းမှာကိုဗစ်-19ကပ်ရောဂါအခြေအနေအလားအလာတွေကိုကုသရောဂါအထူးကိုဒေါက်တာဇီယာသက်ကိုမိုင်းကျင်းတိုင်းဆက်သွယ်မိမြန်ပြီးအပတ်စဉ်မြန်မာအရေးဆွေးနွေးကန်အဖြစ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အမေရိကန်အတန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့အပတ်စဉ်ကဏ္ဍတွေနဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်။ဒါမှမဟုတ်လဲတည်သချင်းတောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအဆင့်တစ်ဖြည့်ကြိုဆိုပါတယ်ရှင
် VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်ကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ဒ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းမှာဒေါ်ရရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲမှာဖော်ပြနေကြတဲ့မြန်မာဆန်ရသတင်းတွေတဲကကောက်နှုတ်တင်ပြပြီးမှဖြစ်တယ်လို့မြန်မာပြည်ကပေးစာတွေကိုပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာသတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီနေ့ကမှအခုအရင်ဆုံးတော့နိုင်ငံတကာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာအကြောင်းရေးသားဖော်ပြချက်တွေကကောက်နှုတ်ရရတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။မိုင်းအင်ချင်နိုင်ပါရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ချင်နိုင်ပါ။
ပထမဆုံးတင်ပြမှာကမြန်မာနိုင်ငံမှာအမျိုးသား25ဦးကိုတတ်ခဲ့တဲ့ဖြစ်ရပ်သူတို့မှာတာဝန်ရှိကြောင်းကရင်တက်ခေါင်းဆောင်တွေကဝန်ခံပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျဇီးရသတင်းဌာနကဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီတက်ပြက်မှုနဲ့ပတ်သက်လို့အစ်စ်မြင့်ကရင်တက်အရာရှိ2ဦးကဝန်ခံပြောကြားခဲ့ပြီးဒီလိုစစ်ရာဇဝတ်မှုတစ်ခုအတွက်နိုင်ငံတကာတရားမျှတမှုဆိုင်ရာလှုပ်ထုံးလုံနည်းနဲ့အညီပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုခဲ့ကြောင်းလူ့ခွင့်ရေးဖွဲ့ဖြစ်တဲ့ 45 Rights ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ရဲ့အစ်စ်မြင့်အရာရှိ2ဦးကုတ်ကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့ဝင်တွေဟာဂျွန်လအတွင်းမြန်မာနယ်စပ်အနီးသူတို့နယ်မြေထဲမှာလူ25ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးနောက်ပိုင်းအဲ့ဒီ25ဦးလုံးကိုတပ်ဖြတ်ခဲ့တဲ့အကြောင်းအစ်စ်မြင့်အရာရှိ2ဦးကဝန်ခံခဲ့တယ်လို့45 Rights ကပြောပါတယ်။ယာဒူးကဆိုင်းငံ့ချထားခြင်းခံရတဲ့ဗိုလ်ချုပ်ကြီးနာဒါဘုံမြားနဲ့ဘိုစောဘွားတို့ကသူတို့တပ်သားတွေမှာတာဝန်ရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်ကြီးနာဒါဘုံမြားကတော့အမှားရင်းလုတ်ခဲ့တယ်ဆိုတာမျိုးမရှိကြောင်းနှင်းဆန်ထားပါတယ်။ယူနီဖောင်းဝတ်မထားသလိုလက်နဲ့ကင်မထားတဲ့ဒီလူတွေဟာစစ်တဲ့အတွက်တရှိုးလုံနေသူတွေဖြစ်ပြီးသူတို့ကိုထွက်ပြေးခိုင်းလိုက်မယ်ဆိုရင်ကရင်တပ်တွေရှိတဲ့နေရာတွေကိုစစ်တပ်ကတိသွားမှဖြစ်တဲ့အတွက်သူတို့ပြန်ပြီးတိုက်ဖို့ခက်ခဲစေမှဖြစ်တာကြောင့်ဖမ်းထားတဲ့လူတွေအားလုံးကိုသူ့ရဲ့တပ်သားတွေကတပ်ဖြတ်လိုက်တာဖြစ်တယ်လို့ဗိုလ်ချုပ်ကြီးနာရာဘုံမြားကပြောကြားခဲ့တယ်လို့ဆိုပါတယ်။ဒီလိုတက်ဖို့အမိန့်ကိုလေ KNDO တက်ကိုကုတ်ကဲနေတဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ထောင်လှမ်းရေးအရာရှိစီကနေညွှန်ကြားလာတာဖြစ်တယ်လို့လေသူကဖြည့်ဆွတ်ပြောကြားခဲ့ပါတယ်။ KNU အနေနဲ့လည်းဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ကိုသူတို့အဖွဲ့အစည်းကိုယ်တိုင်စုံစမ်းဖော်ထုတ်နေတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့45 Rights ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အခုလိုစစ်ရာဇဝတ်မှုမြောက်တဲ့အမှုမှာ KNU ဘက်ကပွင့်လင်းမြင်သာမှုပူးပေါင်းဆောင်ရွက်မှုတပ်တွေအထောက်အထားတွေကိုနိုင်ငံတကာတရားရေးအဖွဲ့အစည်းတွေကိုမျှဝေမယ်လို့ကတိပြုမှုတွေဟာအရေးပါတဲ့စံနမူနာတစ်ခုဖြစ်လာဖို့ရှိကြောင်း45 Rights ကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ရှင်ဆက်လက်တင်ပြမှာကတော့မြန်မာစစ်အာဏာသိမ်းမှုအပေါ်ဘလို့အရေးယူဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ American အခြေစိုက် The National Interest စာဆောင်မှာရဲမျိုးဟင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချမှုရပ်တန့်ဖို့နဲ့မြန်မာစစ်အာဏာရှင်တွေနဲ့အပေါင်းပါတွေအတွက်ပြည်ပကနေစည်းဝင်နေတဲ့ဗန္ဒာငွေအရေးမြင့်တွေကိုဖျက်တောက်ဖို့စရဲကုလသမဂ္ဂဆုံးဖြတ်ချက်တွေကိုအဖွဲ့ဝင်နိုင်ငံတွေလိုက်နာရေးအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကသူတို့ရဲ့တန်တမာရေးဩဇာကိုအသုံးပြုပြီးဖိအားပေးတောင်းဆိုသင့်တယ်လို့အစအချီရေးထားပါတယ်။အာဏာသိမ်းမှုစတင်ဖြစ်ပွားကလေးကမြန်မာနိုင်ငံဟာကြာရှုံးနိုင်ငံဖြစ်လာပွဲရှိတယ်လို့လေ့လာသူအများစုကခံမှန်းခဲ့ကြတဲ့အတိုင်းတဖြည်းဖြည်းမှန်လာနေတယ်လို့ဆိုပါတယ်။ ဒီနေ့ကျွန်တော်တို့ဘဝစဉ်အမေရိကန်တမန်နဲ့ဖက်ပြမှာပါပါဆီစဉ်တွေကိုမင်းကုန်းဘုံတို့ရှိဖို့နဲ့မင်းကုန်းဆိုရရောမင်းကုန်းဆိုရရောစီယနာတိုင်မှုချောက်လာတာကာလအတွင်းနေရအနှံ့အပြားမှာဖြစ်ပေါ်နေတဲ့လက်နက်ကင်အကြံဖတ်မှုတကြောပြန်ပဋိပက္ခပြည်သူတွေအတွက်လုံခြုံရေးကင်းမဲ့လာမှု တစားတစားကြာဆင်းပြိုလဲလာနေတဲ့စီးပွားရေးနဲ့အလွန်အမင်းဆင်းရဲမွဲတင်မှုကျမကြီးစနစ်ပြိုလဲမှုလူသားချင်းစာနာမှုဆိုင်ရာအကျက်အတဲကပ်ဘေးစတဲ့အခြေအနေတွေနဲ့တတိုင်းတပြည်လုံးဖျို့ပြဲဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်လက်တွေ့အခြေအနေရဆိုရင်ကြာရှုံးနိုင်ငံဆိုတဲ့အခြေအနေထက်တောင်ပိုပြီးဆိုးရွားနေပါတယ်။စစ်တပ်အနေနဲ့လည်းသူ့အနာကိုမဆုစည်းနိုင်တဲ့အပြင်အုပ်ချုပ်ရေးကိုလည်း ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့ကျကျထိထိရောက်ရောက်အကောင်အထည်ဖော်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့တွန်းအားပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။လုံခြုံရေးကောင်စီမှလည်းတရုတ်နဲ့ရုရှားရဲ့ ဗီဒီယိုအနာရှိနေတာကြောင့်အခြားနိုင်ငံတွေကလည်းမြန်မာအရေးနဲ့ပတ်သက်ရင်အမေရိကန်ကူတာမိခိုအားထားနေရတဲ့အတွက်ကုလသမဂ္ဂမှာထိထိရောက်ရောက်ဖြစ်ဖြစ်မြောင်မြောင်ဆောင်ရွက်နိုင်မယ့်အနေအထားလည်းမရှိပါဘူး။ဘိုင်ဒန်ဆိုရအတွက်မြန်မာပြည်ထနာဟာအမေရိကန်ရဲ့တန်တမာရေးစိန်ခေါ်မှုတည့်ရလေဖြစ်နေပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်နိုင်ဖို့ဆိုရင်အမေရိကန်အနေန Now, so many did Yamaga, COVID 19, Gusep, Yanamu, and Yeha, Yama, Seo Sune, Bubang, Lolopu, Kabago, Doa, Beni, Jin Sure, Kausine, District Times, the day online, Ma, Popya Tare, Bloomberg, Salma, Tibare, Yamanangama, Yisainiare, Sura Lare, Kayoga, Gusamu, Chiniha, COVID 19, Gagre, Surine, a Taupanriku, Ludanide, Chantare, Nangani, Dre, Juyame, Langu, Kakesi, de Lusubare. အရသာအစိုးရကိုဖြုတ်ချခဲ့တဲ့စစ်ဘိုလ်ချုပ်တွေနဲ့အလုံးလုံးမလားဒါမှမဟုတ်ရောဂါကူးစက်မှုအခြေအနေကိုနောက်ထပ်ထိမ့်မနိုင်သိမ့်မနိုင်အောင်အဖြစ်ခံမလားဆိုတဲ့လမ်းနှစ်ခုကိုရွေးချယ်ရဖို့ရှိနေပါတယ်လွန်ခဲ့တဲ့6လကျော်ဆက်အနာတင်းကြီးခြင်းကစလို့ဗိုင်းရပ်ကူးစက်မှုနဲ့တေဆုံးမှုဟာတစ်ချိန်တုန်းမြင့်တက်လာခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့တရားဝင်ကိန်းဂဏန်းတွေအရ ဒီကနေ့ဆိုရလက်တွေမှာအဆမတန်များပြားနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာကပ်ဘေးအန္တရာယ်ဘလောက်ထိကျပြန့်နေတယ်လဲဆိုရဲစစ်မှန်တဲ့အတိုင်းအတာကိုမသိရပါပေမဲ့စစ်တပ်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေခဲ့တယ်ကျမကြီးစောင့်ရှောက်မှုနေရာဌာနတွေကိုနိုင်ငံသားအများအပြားရှောင်ရှားခဲ့ကြတယ်လို့ဆိုပါတယ် စစ်ကောင်စီကိုရှင်ပြိုင်စင်ခေါ်နေတဲ့အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကတော့မြန်မာနိုင်ငံမှာကူးစက်မှုအခြေအနေတွေကိုထိန်းချုပ်နိုင်ရေးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုးချဲ့ပေးနိုင်ရေးနိုင်ငံတကာကိုမေတ္တာရပ်ခံနေတယ်လို့ဆိုပါတယ်ဒီနေရာမှာနိုင်ငံတကာရဲ့အပေခံဖြစ်နေတဲ့စစ်ကောင်စီနဲ့တော့လိုအပ်ရင်အလုံးလုံးဖို့ဆိုတဲ့သဘောမျိုးတက်ရောက်နေတယ်လို့လည်း Indian, Macau Sowar in it, Leswe no se Yaraha, Mapimini, Losang Yame, say by the Kutini de Lu, ASEAN Yaya, Junjin, Yama, Mutami, Pinashi, the Uye, Don de Chaku, Salmama, Guga, Popia, Tavarish.
Tissue Apetare to Jesu to Demare, Yama Pidu Pida Alo, Cabello Hajin at Gua, B and Y at Dwegani, Kinwe Tavazi, Lu, Sumongang, Tamarish, Sama, Injinima.
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာဆရာသတင်းတွေကိုမအင်ဂျင်နိုင်ကောင်းလို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့သောရရှင်တို့ VOA ကိုပေးပို့တဲ့ပေးစာတွေကိုပြန်ချပေးနေတဲ့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကိုနားဆင်ကြပါရှင်။
မင်္ဂလာရှိရနေဖြစ်ပါစေတော်ရရှင်များရှင်။ VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေကိုမြစ်တာတီလက်ဆောင်မြန်မာတချင်းတွေတပုန်းနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ Messenger ကနေစာတော်လေးတွေရေးလာတဲ့တော်ရရှင်တွေထဲမှာရှင်တော့တောင်မော်သားတွေပါဆွေတော်ရရှင်ကမင်္ဂလာပါ view ရေးတရင်ကြောင်ကြားခြင်းလို့ပါတဲ့ကျွန်တော်ငယ်စဉ်ကတည်းက view ကိုအရင်သဘောကျနားထောင်ကြည့်ပြလာခဲ့သူပါအဖေက radio ဖွင့်တိုင်းနင်းနင်းညညစိတ်ဝင်စားနဲ့အမြဲလိုက်ပြီးနားထောင်တဲ့သူပါ Facebook မသုံးတတ်ခင်ကလည်းကိုယ်တိုင်တခြားနေရာတွေရောက်နေချိန်မှာ radio လေးတွေကိုဝယ်ပြီးသုံးခဲ့ပါလိမ့် radio တော့မှ၅ခုပြောင်းခဲ့ပါလိမ့်ကျွန်တော်ကတောင်ပေါ်သားလေးပါဆိုတော့ဒီတော့ရှင်ရေရွယ်ကနေခု Facebook ခေတ်ရောက်တဲ့အချိန် view အစီအစဉ်တွေကိုနားထောင်နေတဲ့တော့ရှင်စာရေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်နောက်ထပ်တော့ရှင်တယောက်မန္နာဦးတုံဆိုတဲ့တော့ရှင်ကျွန်မအတန်းထွက်မရဲ့ခလုတ်ပါဒီတော့ရှင်က view အဖွဲ့သူအဖွဲ့သားတွေအားလုံးကျမ်းမာပြီးစိတ်ချမ်းသာကြပါစေအမြဲတမ်းအားပေးလျက်ပါ view ရေးတဲ့ဟုတ်ကဲ့ပါကျွန်မကလည်းတော့ရှင်ဒီအားလုံးတွေအခုလိုမျိုးပြန်ပြီးတော့အထူးသဖြင့်ကိုကျမ်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးချင်ပါတယ်နော်။သွားရှင်မောင်ချစ်စိုးဦးဆိုတဲ့သွားရှင်ကတော့
မင်္ဂလာပါ VOA သတင်းမှန်တွေထုတ်လွှင့်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်။မနေ့တိုင်းမှာ VOA ကိုနားထောင်ပြပါတယ်။မြန်မာပြည်သူလူထုတွေဘေးဒုက္ခရောက်နေချိန်မှာအယမ်းစိတ်မကောင်းဖြစ်မိပါရဲ့ဗျာ။ဒီလိုအချိန်မှာ VOA အနေနဲ့လူထုစိတ်သက်ခွန်အားဖြစ်စေမယ့်အရာတွေကိုပို့ပြီးထုတ်လွှင့်စေချင်ပါတယ်ဗျာ။အကြံပြုတာပါဒီစာလေးကိုပြန်လည်ဖော်ပြပေးမယ်ဆိုရင်အရင်ဆုံးကျွန်တော်ပြောမိမှသိကြပါဗျ။ VOA ရေဝိုင်းတော်သားများကျမ်းမာရှင်လန်းကြပါစေနော်
။ဟုတ်ကဲ့ပါရှင်။ဒီလိုစာလေးဖတ်ရတော့အထူးစိတ်မကောင်းဖြစ်ရပါရဲ့နော်။ဟုတ်လဲဟုတ်ပါရဲ့ကျမတို့ထုံးလွှင့်တဲ့သတင်းတွေမှန်သမျှ၊ဒွါလွားကသတင်းတွေမှာအလုံးအတွက်စိတ်ချမ်းသာစေမယ့်မင်္ဂလာသတင်းတွေတော်တော်များများမဖြစ်နိုင်တာအတွက်အထူးစိတ်မကောင်းဖြစ်ရပါရဲ့နော်။ဒါပေမဲ့ကျမတို့ကလည်းသတင်းကိုထွက်ပေါ်မှုအတိုင်းတင်ဆက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကဘာကြီးတစ်ခုလုံးမှာအပြည့်အစုံဆောင်တဲ့သတင်းတွေပို့ပြီးများနေသလိုဖြစ်ရပါတယ်။ VOA ကိုငယ်ငယ်လေးတည်းကအားပေးလာပါတယ်ဆိုရယ်တော့ရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ။ကျွန်တော် VOA ကိုအားပေးလာတာ6တန်းနှစ်ခရဲကပါ။အခုဆိုတက္ကသိုလ်ဝန်ထမ်းအောင်သာတောင်3နှစ်ကျော်ပြီဆိုတော့7နှစ်ကျော်ကာလရေဒီယိုကတစ်ဆင့်နားဆင်လာခဲ့ရတာပါ။အခုတော့လူထုမိတ်ဆွေအစီအစဉ်ကို PSN ဂျိုတုဆလောင်းကထုတ်လွှင့်ပေးလို့ပို့လို့အဆင်ပြေပါတယ်။VOA မှာကျွန်တော်တို့လူမျိုးဥကြောစံတာရှိတဲ့အတွက်ပိုပြီးဂုဏ်ယူမိပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကို VOA ကအသိဆုံးဖြစ်မှာပါ။ပြည်သူတွေလည်းအတော်စိတ်ကြီးကြိုက်နေကြပါတယ်။ COVID ကတစ်မျိုးစစ်ကတစ်မျိုးနဲ့ဆိုတော့အတော်ဆိုးရင်ရဲ့ပြည်သူတွေအတွက်အဆိုတော်ခမောင်တို့ရဲ့ခွန်အားဖြည့်မိငယ်တခြင်းလေးကိုတောင်းဆိုပေးရစေ။အားပေးလိုက်ပါ VOA
။ခမောင်တို့ရဲ့ခွန်အားဖြည့်မိငယ်တခြင်းလေးတောင်းဆိုချင်ပါတယ်။ဟုတ်ကဲ့ပါ။ဟိုတလောလေးတော့ကပဲဒီသတင်းလေးထုတ်လွှင့်ပေးလိုက်ပါသေးရဲ့နော်ဒီတစ်ပတ်တော့မွေးနေ့လက်ဆောင်တောင်းထားတဲ့ဒီမွေးနေ့လေကြော်သွားမှာမလို့မွေးနေ့လက်ဆောင်တောင်းထားတဲ့တော်ရရှင်တရက်ကိုဦးစားပေးလိုက်ချင်ပါသေးရှင်ဒီသတင်းလေးကိုကျွန်မမပြတ်မခွက်ပြန်ပြီးတော့ထုတ်လွှင့်ပေးမယ်လို့လည်းပြောချင်ပါသေးနော်ကျွန်မနိုင်ငံမှာဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးသွားချင်ပါသေးဥရောအညာမြီဆိုတဲ့တော်ရရှင်ကတော့ view ကိုနှိရှင်နားဆင်အားပေးလာတဲ့တော်ရရှင်တယောက်ဖြစ်ပါတယ်။ဒီဥရောကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံတကာအရေးရပါဝင်တဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးမြန်မာနိုင်ငံကိုအကူအညီပေးဖို့အချိန်ရောက်ရှိလာပါပြီဆိုတော့အခုလိုရေးလာပါတယ်
။ကျွန်တော်က VOA ရဲ့သောတာရှင်တူပါ။ VOA ကိုနားထောင်တာနှစ်20ကျော်ပါပြီ။ VOA ကိုတခါမှစာမရေးဘူးပါဘူး။အခုတော့ရေးခြင်းစိတ်တွေပြင်းပြလာလို့ပါ VOA ရေးကျွန်တော်တို့မြန်မာပြည်သူတွေဟာနှစ်ပေါင်းများစွာဆင်းရဲဒုက္ခနဲ့နေထိုင်ရတဲ့သူတွေကများပါတယ်။အခုဆိုရင်ပိုပြီးတောင်ဆိုးသွားပါသေးတယ်။မြန်မာပြည်သူတွေဟာအကူအညီအများကြီးလိုအပ်နေပါပြီ။အဓိကအကူအညီကတော့မြန်မာနိုင်ငံရေးဟာလုံးဝပြောင်းလဲသွားမှဖြစ်မှာပါ။အဲဒီတော့နိုင်ငံတကာနဲ့ကမ္ဘာအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂနဲ့ဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဘယ်နည်းနဲ့ဖြစ်ဖြစ်အမြန်ဆုံးဝင်ရောက်ဖြည့်ရှင်ပေးဖို့လိုအပ်နေပါပြီ။ကျေးဇူးတင်ပါတယ် VOA ရေ
ကုလသမဂ္ဂနဲ့နိုင်ငံတကာမြန်မာအရေးဝင်ရောက်ဖြည့်ရှင်ဖို့လိုအပ်ပါတယ်ဆိုပြီးတော့ဥအောင်အညာမီသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်တော်ရှင်တချို့ရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးစီမှာရှင်ဒီမှာတော့ရှစ်တယောက်ကခရင်ပြည်နယ်မြောက်ပိုင်းကျေးရွာလေးတရွာကပါတဲ့လုံုံရေးကြအမြင်မဖော်ပြပါနဲ့လို့တောင်းဆိုပါရစေဆိုရဲရေးလာပါတယ်။ဒီတော့ရှင်ကလည်းကျမတို့ view ရဲ့အမြဲတမ်းအတန်ထုတ်လွှင့်ချက်တွေကိုအစင်နားထောင်ခဲ့ပေမဲ့စာကတော့ပထမအဦးဆုံးရေးခြင်းဖြစ်ပါတယ်။ဟုတ်ကဲ့ကြိုးစားပါရစေ။ဒ
ပြောပြခြင်းတဲ့အကြောင်းအရာကိုဗီဒီယိုရဲ့တစ်ဆင့်ကဘာတိအောင်ပြောပြပေးပါလို့တောင်းဆိုပါရစီလို့အစားချေပြောရေးလာတဲ့သူရဲ့စာမှာတော့မင်္ဂလာပါဗီအိုအေးရေဖေဗူလာ၁၇အာနာသိမ်းပြီးနောက်ပိုင်းကျွန်တော်တို့နိုင်ငံမှာအရင်ဆုံးကအလုတ်ကန်ရှားပါခြင်းနဲ့စာဝတ်နေရေးခက်ခဲခြင်းဖြစ်ပါတယ်နိုင်ငံရေးမတည်ငြိမ်မှုဟာဘာမှနားမလည်တဲ့အောက်ခြေကလူဒန်းသားတွေအတွက်တွားရိုက်ခတ်နေပါတယ်ကျေ ုင်နေသောအသက်မိုးဝမ်းကြောင်းပြုနေသောတီးနှံတွေဝယ်သူမရှိတော့ဝင်ငွေလည်းမရှိဝင်ငွေမရှိတော့နေစဉ်စားသုံးနေသောအ धिक ထမင်းဖြစ်သောဆံကိုလည်းပြန်လည်းမဝယ်စားနိုင်တဲ့အဖြစ်ရောက်ရှိခဲ့ပါတယ်။နိုင်ငံရေးမတည်ငြိမ်နိုင်ငံရေးရိုက်ခတ်မှုကြောင့်အောက်ခြေလူဒန်းစားခံစားနေရသောအခြေအနေအလုံးပေါ်ပြမယ်ရေးပြမယ်ဆိုရင်ကုန်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဒီစာကို VOA ကနေသတင်းကဘာတိအောင်ပေါ်ပြပေးစီလိုပါတယ်။
အောက်ခြေလူလူဘလောက်တောင်မှထိခိုက်ခံစားနေရလဲဆိုတာအားလုံးသိအောင်ပြောချင်ပါတယ်ဆိုတော့ဒီကရင်ပြည်နယ်မြောက်ပိုင်းကျေးရွာတွေတရွာကသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်။ရန်ကုန်တိုင်းကသောရရှင်တရွာရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်
။ရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်ကစီပင်ဝန်တန်းတွေဟာ2020 COVID-19 စဖြစ်ကြတဲ့ကအခုစစ်အာဏာသိမ်းလိုက်ချိန်အထိပါစိုင်းတွေပိတ်ထားတာကိုအတင်းကျပ်လိုင်စင်တက်တန်းတိုးခိုင်းနေတယ်လို့အခွန်တွေလည်းဆောင်ခိုင်းပါတယ်။အာနာသိန်းတို့စီးပွားပြက်ကတ်ဆိုင်ဒုက္ခရောက်နေတာကိုသိလျက်နဲ့အတင်းကျပ်လုပ်နေကြတာပါလိုင်စင်ကို4000ကျပ်ကိုပြေစာပေးပြီးအမှန်တကယ်ပေးတော့9000ကျပ်ပေးရပါတယ်ဆိုင်းပုတ်ခွန်ကိုလည်း2000ကျပ်ပဲပြေစာပေးပြီးအမှန်တကယ်ပေးရတာက4000ကျပ်ပါတယ်တော်မီလောင်တော့ကြောင့်လက်ခမောင်းခတ်ပေါ်ဗျာ
သူကတော့ရေးဆိုင်ခံဖွင့်ထားတဲ့သောရရှင်တယောက်ဖြစ်ပါတယ်ဒီသောရရှင်ကလည်းကုဏ္ဏတော်ကတယောက်လိုပဲအကောက်မဖော်ပြဖို့မေတ္တာရက်ခံခြင်းပါတယ်ဟုတ်ကဲ့ပါသောရရှင်ရဲ့ပေးစာတွေကိုကျွန်တော်တို့သောရရှင်ရဲ့ဆန္ဒအတိုင်းနာမည်ကိုလွှတ်ဝဲထားပြီးဖော်ပြပေးနေပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့ရှင်ဒီတောင်းလာတဲ့သောရရှင်နဲ့ကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris Kennedy ကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကိုယ်တေးတောင်းလာတဲ့သောရရှင်တယောက်ဆက်ပြီးအလှည့်ပေးကြပါလေ Good morning မှာ view ရေးတဲ့ရှင်ကူကနေအမြဲတမ်းအားပေးနေပါတယ်24ရက်8လ2021မှာကြာရောက်မဲ့ဖခင်ပြည်သူဦးငွေလင်းတွင်တချင်းလက်ဆောင်လေးတောင်းကျင်လိုပါတဲ့အဆင်ပြေရင်ထုတ်လွှင့်ပေးပါအဖေများနေတော့ကတချင်းနေထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ view ရေး view ရေးမိသားစုတွေအားလုံးလည်းကျန်းမာကြပါစေကြောင်းဆုတောင်းပေးပါရနော်တဲ့သောရရှင်စင်ကာပူကသွားရှင်ခင်းဆန်းနေဖြစ်ပါတယ်။သူကဩဂုတ်လ24ရက်နေ့မှာမွေးနေ့ကျရောက်တဲ့ပပရဲ့မွေးနေ့မှာဒီနောက်နှစ်ပေါင်းများစွာကျန်းမာတက်ရှိပါစေလို့စင်ကာပူအဝေးတနေရာကနေတမိကြီးခင်းဆန်းလင်းတောင်းစုကာရောကပြုလိုက်ပါရဲ့ပပရဲ့တဲ့။မွေးနေ့ဒီလက်ဆောင်တောင်းလာတာပါ။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ထွင်းတင်တည်ဆိုထားတဲ့အဖေဆိုတဲ့တခြင်းလေးဒီသွားရှင်တောင်းဆိုထားတဲ့သူ့ရဲ့ဖေဖေအတွက်မွေးနေ့ဒီလက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါရနော်။စင်ကူကမက်ခင်ဆန်လေးရဲ့ပပားအတွက်ကျမ်းမာသားရတဲ့မွေးနေ့မင်္ဂလာဖြစ်ပါစေလို့လည်း VOA ကဆုတောင်းပေးချင်ပါတယ်။ VOA သောရရှင်တွေအားလုံးလည်းဒီသတင်းလေးကိုနှစ်ထိုက်ခံစားနိုင်ပါစေနော်။
မထွေပြီးချိုးတင်းဆိုပေမဲ့နန်းလူမြင်တာပေပြီးချုံးသိပြီးမယ်လေ
ထွေးရင်ဒီဆိုထားတဲ့ဖေးဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖေးရီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဂျူကနေဖန်ယူနားဆင်နိုင်တဲ့အပြင်ဖေးရီမြန်မာပိုင တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်ကြလို့ View Internet စာမျက်နှာနဲ့ဖုန်းပေါ်က View App တို့မှာတွားပြီးတော့နားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.viewnews.com ဖြစ်ပါတယ်။ကျမအေးတနာကြပါ View ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မေလူရင်မထွေးပြီးချိုးတင်ဆိုပေမဲ့နန်းလေးမြင်သာပေးပြီးချုံးမသိပေမဲ့လေ။ဆင်းရဲခြင်းနဲ့ကြည်လူစေမဲ့စကားများကြည်သာဖွယ်။ချိန်ပေးကပင်နာမမနေနိုင်သေးရဲ့။ဘဝပင်လေရင်ใจฉันนี้เสียใจเหลียวสั่นเย็นเนี่ยอาเจ็บอันลูกเอ๋ยมีนอกชอกชาหมู่ญาติจาจูใต้อยู่เงลีใหญ่เนี่ยจูเลไม่สวาอ้อมตาด้วยปีดอกกาจัญญาตันเจ็ดเจ็ดเจ็ดชีกา
မဤတန်နာချွေရဲ့မြန်မာပြည်ကပေးစာသတင်းပတ်ချင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကျမတို့အစီအကိုလည်းစာရေးချပါအောင်ရှင်။အခုကတော့အပတ်ချင်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေတဲ့ကသုတကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီအပိုင်းအတွင်းဒေါ်လာငွေလဲလှယ်နှုန်းတွေမြင့်လာနေတဲ့သတင်းတွေကိုတွေ့ကြရမှာပါ။ဒီလိုအမေရိကန်ဒေါ်လာငွေလဲနှုန်းတွေနဲ့ပတ်သက်ပြီးလောလောဆယ်ဘယ်နိုင်ငံတွေရဲ့ငွေလဲနှုန်းကအနည်းဆုံးအဆင့်မှာရှိနေလဲ။ဘယ်နိုင်ငံတွေကတော့ငွေလဲနှုန်းအမြင့်ဆုံးအဆင့်မှာရှိနေလဲဆိုတာဒီကိုမညူညူလွင်ကပြောပြပေးထားပါတယ်ရှင
်ကမ္ဘာပေါ်မှာနိုင်ငံတကာခီးသွားလာမှုနဲ့နိုင်ငံတကာကုန်သွယ်ရောင်းဝယ်မှုတွေပြုလုပ်တဲ့အခါAmerican dollar ငွေကလည်းအထူးနေရာမှာရှိတာဖြစ်ပါတယ်။ American ပြည်အောင်စုအနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်ပြီးငွေကြေးတည်ငြိမ်မှုခိုင်မာမှုအပြည့်အဝရှိရာကြောင့် American dollar ဟာငွေကြေးတန်ဖိုးအမြင့်ဆုံးနေရာမှာမရှိပေမဲ့ကမ္ဘာမှာအများဆုံးဘုံထားသုံးစွဲကြတဲ့နိုင်ငံတကာငွေကြေးတစ်ခုအဖြစ်လေ့လာသူတွေကလည်းပြောဆိုကြပါတယ်။နိုင်ငံတစ်ခုရဲ့ American dollar ငွေလဲနှုန်းပေါ်မူတည်ပြီးအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငွေကြေးဖောက်ပွားမှုစတဲ့အကြောင်းအရာတွေကိုလည်းအကြမ်းဖျင်းလေ့လာသိရှိနိုင်ပါတယ်။ အခုလောလောဆယ်ကမ္ဘာနိုင်ငံတွေထဲမှာအမေရိကန်ဒေါ်လာငွေလဲနှုန်းအနည်းဆုံးဖြစ်နေတဲ့နိုင်ငံကတော့တောင်အမေရိကတိုင်းမှာရှိတဲ့ဗင်နီဇွဲလာနိုင်ငံဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းဗင်နီဇွဲလာရဲ့ငွေကြေးဖြစ်တဲ့ဗင်နီဇွဲလန်ဘိုလီဗာဟာအမေရိကန်ဒေါ်လာကိုအစိုးရရဲ့တရဝင်ငွေလဲနှုန်းကတသန်း 5,500 ကျော်ရှိပြီးပြင်ပငွေလဲနှုန်းက4,000ကျော်အထိရှိတတ်ပါတယ်။ဗင်နီဇွဲလားမှာ6နှစ်ကြာစီးပွားရေးကျဆင်းမှုတွေဖြစ်လာပြီးစားသောက်ကုန်စည်းနှုန်းတွေကလည်းတစ်နေ့နဲ့တစ်နေ့မြင့်မားလာတာနဲ့အတူအခုလိုဒေါ်လာငွေလဲလှယ်မှုနှုန်းတွေကလည်းမြင့်တက်လာတာဖြစ်ပါတယ်။နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့အီရန်နိုင်ငံကတော့ဒေါ်လာငွေလဲလှယ်နှုန်းဒုတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ American Dollar အတွက်အီရန်ငွေ Iranian Riyal 4,900 ကျော်အစိုးရကသတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးက23,000ဝန်းကျင်ရှိနေတာပါ။နောက်ထပ်ငွေလဲနှုန်းအနည်းဆုံးနိုင်ငံတွေရဲ့ငွေကြေးတွေကတော့ Vietnam နိုင်ငံရဲ့ Vietnamese Dong, Indonesia နိုင်ငံရဲ့ Indonesian Rupiah, Uzbekistan နိုင်ငံရဲ့ Uzbek Som, Guinea နိုင်ငံရဲ့ Guinean Franc, Sierra Leone နိုင်ငံရဲ့ Sierra Leonean Leon, Laos နိုင်ငံရဲ့ Laos Ringgit, Paraguay နိုင်ငံရဲ့ Paraguay Guarani နဲ့ Cambodia နိုင်ငံရဲ့ Cambodian Riel လို့ဖြစ်ကြပါတယ်။ကမ္ဘာမှာအမေရိကန်ဒေါ်လာငွေလဲနှုန်းမြင့်ပြီးငွေကြေးထိုင်မာတဲ့နိုင်ငံတွေထဲမှာတော့ကူဝိတ်နိုင်ငံရဲ့ငွေကြေးကူဝိတ်တီဒိုင်နာဖြစ်ပါတယ်။အမေရိကန်ဒေါ်လာနဲ့ငွေလဲတဲ့အခါကူဝိတ်တီဒိုင်နာကိုအမေရိကန်ဒေါ်လာ3ဒေါ်လာခွဲနီးပါးရပါတယ်။ကူဝိတ်တီဒိုင်နာဟာကမ္ဘာငွေကြေးတန်ဖိုးအမြင့်ဆုံးနဲ့ဖြစ်ပါတယ်။ဒုတိယငွေလဲနှုန်းမြင့်တဲ့နိုင်ငံကတော့ဘာရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်နိုင်ငံရဲ့ဘာရိန်ဒိုင်နာပါ။ဘာရိန်ဒိုင်နာကိုဒေါ်လာငွေလဲလှယ်တဲ့အခါ 1.6 ဒေါ်လာရပါတယ်။အိုမန်နိုင်ငံကအိုမန်နီရီယန်ကလည်းအမေရိကန်ဒေါ်လာနဲ့ငွေလဲတဲ့အခါအိုမန်နီရီယန်တရီယန်ကို 1.6 ဒေါ်လာရပါတယ်။ဒီငွေလဲနှုန်းကို1983ခုနှစ်ကတည်းကအိုမန်အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပြီးအပြောင်းအလဲမရှိအခုအချိန်ထိဖြစ်နေတာပါ။ဒေါ်လာငွေလဲနှုန်းမြင့်တဲ့တခြားနိုင်ငံရဲ့ငွေကြေးတွေကတော့ဂျော်ဒန်နိုင်ငံရဲ့ Jordanian Dinar, Britain နိုင်ငံရဲ့ British Pound Sterling, Cayman Islands ရဲ့ Cayman Islands Dollar, ဥရောပက European Euro, Switzerland နိုင်ငံရဲ့ Swiss Franc နဲ့ကနေဒါနိုင်ငံက Canadian Dollar တို့ဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့ ASEAN နိုင်ငံတွေထဲမှာတော့ American ငွေလဲနှုန်းအမြင့်ဆုံးနိုင်ငံက Singapore နိုင်ငံဖြစ်ပြီးလောလောဆယ်မှာတော့စင်ကာပူဒေါ်လာကို American Dollar 3.84 ဒေါ်လာဝန်းကျင်ရပါတယ်ရှင်
။မညညလွယ်စီစဉ်တင်ဆက်တဲ့သတင်းတွေကသုတသတင်းဖတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ရဲ့အဖတ်ဆင်ခဏတွေနဲ့သတင်းတွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်တဝိုက်ထောင်နဲ့ချီတဲ့ပြည်ပထွက်ခွာဖို့ကြိုးစားသူတွေနဲ့ဗျံပဒါဖြစ်နေတာတနင်္ဂနွေနေ့မှာတာလီဘန်တွေကအမေရိကန်ကိုအပြစ်တင်လိုက်ပါတယ်။ဆင်းရဲနေ့ကလည်းကာဘူးလေဆိပ်နားမှာအာဖဂန်9ဦးတေဆုံးခဲ့ရတယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနကအတည်ပြုပါတယ်။တာလီဘန်ထိတ်တန့်ခေါင်းဆောင်လို့သူကိုယ်သူခံယူထားသူအမေယာခန်းအမိုတာကီကတော့တနင်္ဂနွေလုံးအနေနဲ့ချင်းရင်တည်ငြိမ်အေးချမ်းနေတာဖြစ်ပြီးကာဘူးလေဆိပ်မှာပဲဗျံပဒါဖြစ်နေတာပါလို့ပြောပါတယ်။ဒါပြန်တမရကိုယ်တိုင်တိုင်းရညှဉ်းချပြီးလူတွေကိုကယ်ထုတ်ဖို့လုပ်နေတဲ့အမေရိကန်ကလေစိတ်ကိုတော့တည်ငြိမ်မှုရှိအောင်မလုပ်နိုင်ဘူးလို့ကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေကယ်ထုတ်တဲ့လူအရေးအတွက်ဟာတရပီးတရအပြောင်းလဲရှိလာမယ်လို့အမေရိကန်တမရဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့ရုပ်သံမိန့်ခွန်းမှာပြောပါတယ်။နေ့တနေ့ချင်းစီရဲ့လုံခြုံရေးနဲ့အသေးစိတ်အခြေအနေတွေပေါ်မှာမူတည်သွားမယ်လို့လည်းတမရကပြောပါတယ်။မြို့တော်ကာဘူးကနေပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း8400ကိုကယ်ထုတ်ခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ကာဘူးမြို့တော်ကနေထွက်ခွာဖို့လူပေါင်း10,000ဆောင်ဆိုင်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့လူပေါင်း25,000ကျော်ကိုကယ်ထုတ်နိုင်ခဲ့ပါတယ်။အမေရိကန်တောင်ပိုင်းတန်နစီပြည်နယ်အလယ်ပိုင်းမှာမကြုံစဘူးမိုးတိထန်စွာရွာသွန်းခဲ့တဲ့နောက်ရေကြီးရေလျှံမှုကလည်းတနင်္ဂနွေနေ့အထိဆိုအနည်းဆုံးလူပေါင်း22ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့နေအိမ်တွေလည်းအများအပြားပျက်စီးခဲ့ရပါတယ်။လူသေးသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။
Now, so ya, the engine joke go talking you that genia big at Abashi. Jimene can't dress season tolo ye muga, my engine and pipare, engineer regardo Kevin Paula ne, directment to pipareshi. Yabanguna igani, senite tolume, VOA radio yoga season guro. Lindomita, don't set de kilohas go shit, don't tonya. Lindomita, don't send de kilohas go don't contonya. Lindomita, naset de kilohas nashishengarugani, pan you nas in hantabareshi.
This program has come to you from the Voice of America, Washington.